စကိုင်းတိုင်းကမ်းဘလူနယ်နဲ့ရွှေဘိုနယ်တွေထဲမှာစစ်ကောင်စီတပ်ရဲ့နယ်မြေချင်းလင်းစစ်ကြောင်းတွေကဒေသခံပြည်သူတချို့ကိုတပ်ဖြတ်ပြီးတော့တချို့ကိုဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုဝင်းခံပေါင်းကပြောပြပေးပါမယ်ရှင်
။ဇန်နဝါရီလ12ရက်နေ့ကကမ်းဘလူမြို့နယ်ညောင်ကုန်းရွာကိုစစ်ကောင်စီရဲ့ချေမြန်တပ်ရင်း368နဲ့စစ်ကောင်စီကဖွဲ့ထားတဲ့ပြူစောတိအဖွဲ့ဝင်အင်အား100ဝန်းကျင်လောက်ဝင်ရောက်ပြီးညောင်ကုန်းရွာကိုဒုတိယကြိမ်မီးထတ်ရှို့ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။ညောင်ကုန်းရွာနဲ့ပလူတာရွာကဒေသခံ5ဦးကိုဖမ်းဆီးပြီး2ဦးကိုတပ်ဖြတ်ခဲ့ပါရတယ်။ကြံ3ဦးကိုတော့ဖမ်းဆီးနှိပ်စက်တာတွေလုပ်ခဲ့တယ်လို့ဒေသခံတို့ကပြောပါရတယ်
။ပလူတာကနေညောင်ကုန်းကိုဝင်တဲ့အခါမှာဒီဟာဒေသခံပတ်သက်ဖားအဖွဲ့ကြီးဒီလူမျိုးဖွဲ့ကြီးကဝင်ပြီးမှရှင်းလင်းတဲ့အခါမှာဦးတန်းဝင်းအလောင်းကိုတွေ့ရတယ်ဗျ။ဥမတ်တင်နဲ့ဒေါ်မန်းကိုဖမ်းဆီးတယ်ပြီးတော့သူ့မိ session နဲ့ရှိတယ်သူလေးစနေနဲ့ယူမယောက်ကိုဖမ်းဆီးလိုက်ကြတယ်ဆိုရင်ဒီမှာဖမ်းဆီးပြီးတော့ဥွားတင်နဲ့ဒေါ်မှုကျွန်တော်တို့တင်မှာဒီကြောင်တစ်ချောင်းတွေ့တယ်ကျွန်တော်တို့ဒါဘာလုပ်တာလဲဒီညာမစ်ဆေးပြီးတဲ့အခါကျတော့ဥွားတင်ကိုလေခင်းဒါလေခင်းကိုဒါနဲ့ဒီညာတတ်တက်လိုက်တယ်ပြီးတော့ဒေါ်မှုကိုလည်းရာဘက်ကျင်ကိုဒါနဲ့မချက်ထိုးတယ်ဒီချက်ထိုးပြီးမှလေခင်းကိုလီးတဲ့အခါမှာလေခင်းကကောင်းမွန်တပည့်စာပတ်ထားတဲ့အခါကျတော့ဒါလေဘင်းကိုမလီးမိလိုက်တာကျွန်တော်တို့ကြီးတဲ့ခါကျတော့လေဘင်းမှာရှာရလေးကိုတွေ့တယ်။ဒီချိုးအောင်စီစဉ်တာတင်ပါလို့အဲ့ဒီကနေမတူနောက်တည်းကိုကူးသွားတဲ့အချိန်မှာဖြစ်ပြီးလွတ်မြောက်လာခဲ့တယ်။သူ့သမီးနဲ့ဆက်မကိုဖမ်းဆီးထားတဲ့ဟာကမနေ့15ရက်နေ့မနေ့မှာလွတ်မြောက်လာခဲ့တယ်ပြန်ပြီး။အဲ့ဒီမှာလက်မှာဒါနဲ့ဒီထားတဲ့ဒဏ်ရာတွေရှိသေးတယ်။နောက်တစ်ယောက်ကိုကျတော့ပြန်တော့ကိုဒါနဲ့နှစ်ချက်ထူထားခဲ့တယ်။နှစ်ချက်ထူထားခဲ့တဲ့ဟာကတစ်ချက်ကအဆုတ်ကိုထိသွားတယ်လို့ကျွန်တော်တို့ဒီကိစ္စပြီးရအောင်လို့ကိုယ်စီဒီအမေကြီးတဲ့ခါကျတော့အဆုတ်ပြေသွားတယ်။ဆိုင်ရာကလည်းဆူလီရပါတယ်ဒီကနေ့။ဒီကကျွန်တော်ပြောထားတာရှိတယ
်။ဇန်နဝါရီ23ရက်နေ့ကလည်းရွှေဘိုမြို့ကြောင်မြောင်းတိုက်နယ်အတွင်းကျေးရွာတွေကိုမြန်မာစစ်တပ်ကပြစ်ခတ်ဝင်ရောက်ပြီးစစ်ကြောင်းထိုးလာတာကြောင့်ဒေသခံတွေထွက်ပြေးနေကြရတယ်လို့စစ်တပ်ကဒေသခံ30ဝန်းကျင်ကိုဖမ်းဆီးထားတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ
်။ရွှေဘိုခရိုင်ပေါ့နော်ကြောင်မြောင်းမြို့ထံတဝိုင်းပေါ့အုံမောင်းမောင်းတဲ့ဂွေးပင်ကုန်ဆွေကျင်ပေါ့ဒေသခံပြည်သူတွေအကုန်လုံးတိတ်ဆောင်နေရတာခုချိန်ထိဆိုင်ရင်33ပေါ်မလားမသိဘူးဗျအဲ30လောက်ဖမ်းခံတာတမယာမနစ်မနစ်ကအစိုးရပဲသူတို့ထလာပြီးတော့ဂိုက်ကိုပြည်သူတွေမှမျက်နှာသိုံလေးလောက်စီအောင်မှာအဲ့ဒီချိန်ကိုဝင်ပြီးတော့တိုင်းတိုင်းနဲ့ဝင်ပြီးတော့ပြည့်ဝင်လာတာ
စစ်ကောင်စီတပ်တွေဝင်လာတာကိုသိရဖို့တွားကြည့်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ကလူငယ်2ဦးကိုစစ်ကောင်စီရဲ့ကင်းဘုံတွေကပြစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ဒေသခံ30ဝန်းကျင်တွေကပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လို့တန်တရားရှိတဲ့ပြည်သူ3ဦးကိုလည်းစစ်ကောင်စီတပ်တွေကတပ်ဖြတ်ခဲ့တယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။အုံမောက်ကဒေသခံပြည်သူ3ဦးကတော့တပ်ကိုခံလိုက်ရတယ်။အဲသူတို့ဖမ်းခေါ်သွားပြီးတော့မတင်ငါပွဲရာတွေးလို့နေမှာပေါ့ဗျာ။ဟိုဟာပြောဒေသခံကာကွယ်ရေးတပ်ကနဲ့ဥပါပုံရတော့ပါလေသူတို့အဲ့ဒီကတွေ့သွားလို့မလို့ဖမ်းပြီးတော့တတ်ခံရတယ်ပြန်တွေ့တဲ့အချိန်ကျမှကျွန်တော်တို့ကလည်းကောင်းကောင်းသိရတာလောင်းပြန်တွေ့ရတယ်နားနဲ့ပြစ်တတ်သွားတာသူတို့ဂွေးပင်ကောင်ကသူတက်ပြီးတော့ဟွာပေါ့တကောက်တက်တဲ့ကလေးနှစ်ယောက်သူတို့ကင်းမုံနဲ့တွေ့သွားလို့နားနဲ့ပြစ်တတ်ခံလိုက်ရတာတော့ဗဒါလက်တွေ့ရတာ၅ယောက်ကတော့တတ်ခံရတယ
်ကမ်ဘလူနဲ့ရွှေဘိုမြို့နယ်တွေကအခုလိုမြန်မာစစ်တပ်ရဲ့လုပ်ရတဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးစစ်ကောင်စီဘက်ကတော့PDF တွေဟာအဲ့ဒီတေးရွာဒေတာတွေကိုအခြေစိုက်ပြီးအချမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆွဆွဲထားသလိုနယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကနယ်မြေရှင်းလင်းလှုပ်ဆောင်နေတာကိုလည်းပြောထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေကြောင့်စိုးရိမ်ပြီးဒေတာကန်တွေနေအိမ်ကစွန့်ခွာတိမ်းရှောင်မှုတွေဖြစ်လို့သခိုင်းတိုင်းအတွင်းအိုးအိမ်စွန့်ခွာရတဲ့စစ်ပြေးဒုက္ခတွေအရေးအတွက်ကလည်းတစားနဲ့တစားတိုးလာနေပါတယ်ခင်ဗျာ။